ဒေသတွင်အလုံးစုံစီးပွားရေးမိဖက်လွတ်အမည်ရတဲ့ RCEP ကုံသွေးရေးသဘောတူညီချက်ဟာအခုလောက်မဲ့ဇန်နဝါရီလမှာအသက်ဝင်မှာမို့ဗီယက်နမ်အနေနဲ့အချိန်ကြိုအတွင်းအကျိုးဖြစ်ထုံးမယ်လို့မျှော်လင့်ထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်ကဩစတြေးလျနယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာပါRCEP လွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်မှာအခုဆိုရင်မြန်မာအပါအဝင် ASEAN 10နိုင်ငံနဲ့အတူတရုတ်တောင်ကိုရီးယားဂျပန်ဩစတြေးလျနယူးဇီလန်တို့လက်မှတ်ရေးထိုးကြပါပြီ RCEP ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်လာဖွယ်ရာရှိပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသင်းထုတ်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းအကျိုးဝင်ပါတယ်ဒေသတွင်းသွင်းကုန်အခွန်ကိုလည်း90ရာခိုင်နှုန်းနဲ့ရှော့ချဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်ကုန်သွယ်ရေးသဘောတူညီချက်14ခုကိုသဘောတူထားပြီးတဲ့ VNN ဟာသူရဲ့ပုဂံတွေကိုတွင်းကုန်အခွန်နဲ့ဈေးကွက်တစီကိုပုံမတင်ဖို့မျှော်လင့်ထားတာပါနိုင်ငံတကာကုန်သွယ်ရေးအတိုင်ပင်ခံအဖွဲ့တစ်ခုဖြစ်တဲ့ Mycelody Associate ကအကြီးတန်းကြံပေးစတီဗင်အိုကန်က VOA ကိုပြောရမှာတော့ရေးရှိမှ RCEP ဟာတရုတ်ဂျပန်ကိုရီးယားနိုင်ငံတွေကိုကုန်သွယ်ရေးရပုံမနီးကပ်သွားစေပြီးဒေသတွင်းအမေရိကန်စီးပွားရေးကိုကန့်သတ်သလိုဖြစ်သွားနိုင်တယ်လို့သုံးသပ်ပါတယ်ဒါပေမဲ့လည်း VN ပါဝင်အရှိတောင်အရှာနိုင်ငံတွေအတွက်အခွင့်အရေးပေါ်လာနိုင်လို့လည်းပြောပါတယ်ဗီယက်နမ်အတွက်ဈေးပေါ်တဲ့တွင်းကုန်တွေဝင်လာဖို့အတွက် RCEP ကလမ်းဖွင့်ပေးမှဖြစ်ပြီးအထူးသဖြင့်ထုတ်လုပ်ရေးအတွက်လိုအပ်တဲ့ကုန်ကျန်းပစ္စည်းတွေဝင်လာမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာနှစ်စဉ် ASEAN နိုင်ငံတွေစီကကုန်ကျန်းနဲ့ထုတ်လုပ်ရေးပစ္စည်းတန်ဖိုးဒေါ်လာဘီလီယံ30ကျော်တင်သွင်းနေရတာဖြစ်ပါတယ်ခင်ဗျာ။